ကချင်ပြည်နယ်ခါကာဘိုရာစီတောင်နှန်းဒေသကကျေးရွာတချို့ကသီးနှံစိုက်ခင်းနေတဲ့မှာကျွတ်တွေဝင်ရောက်ပြီးတော့ဖျက်ဆီးနေတာကြောင့်ဒေသတွင်းမှာစားနပ်ရိက္ခာပြက်လက်ပြီးတော့ဒေသခံတွေအခက်ကြုံနေရပါတယ်။အခြေအနေကိုတော့တာဝန်ရှိတဲ့သူတွေဘက်ကကွင်းစင်လေ့လာပြီးတော့သက်ဆိုင်ရာကိုတင်ပြနေကြပေမဲ့လည်းဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့ကူညီမှုတွေကိုလုံမပေးနိုင်သေးပါဘူး။အကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကုန်းအိမ်ကစုံစမ်းမေးမြန်းပြီးတင်ပြပေးထားပါတယ်။
ကချင်ပြည်နယ်ပူတာဥခရိုင်နောင်မိုမြို့နယ်ခါကာပူရာစီတောင်နန်းဒေသကကြေးရွာဆက်ရွာမှာဒေသခံတွေစိုက်ပျိုးထားတဲ့ကြုံနဲ့ပြောင်းခင်းတွေကြက်တွေဖျက်ဆီးထားတဲ့အတွက်စန္ဒရိတ်ကခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံစံလုတ်ရန်စိန်ကပြောပါတယ
်ဒီပဏိစာအတွက်စိုက်ထားတဲ့စိုက်ပျိုးခင်းပေါ်မှာတွေ့ဝင်ပြီးတော့မှာအကုန်ပစ္စည်းတွေဆိုတော့နောက်စားဆရာကတော့မတန်တော့ဘူးပေါ့နော်ပြောင်းဖို့သူဆက်သူပဲစိုက်တာအဲ့ဒါကြီးအကုန်လုံးသူပစ္စည်းတွေခါကြတော့ဒီစုစုပေါင်းကအက300 400အဲ့လောက်ပစ္စည်းပါတယ်အခုစားဆရာမရှိဘူးဖြစ်နေတယ်
ပြည်ထောင်စုလိုင်းလာကဂျုံနဲ့ပြောင်းဆိုင်ခင်းတွေကြက်တွေစတင်ဖျက်ဆီးခဲ့တာဖြစ်ပြီးနိုဝင်ဘာလမှာဆိုင်ခင်းအကုန်လုံးဖျက်ဆီးသွားခဲ့တာပါတဆုံတန်းကဝိုင်းတဆူထုနဲ့သလာထုကြေးရွာလေးရွာမှာကြွက်အန်တရဆိုးဆုံးဖြစ်ပြီးကြေးရွာဆယ်ရွာထိကြွက်အန်တရကျရောက်ခဲ့ပါတယ်လက်ရှိမှာခါကာပူရာစီတောင်နန်းဒေသကြေးရွာသားတွေအနေနဲ့နောင်မွန်မြို့ပန်နန်းတင်မြို့တွေမှာခြေချင်းခီးနဲ့စံဝယ်ယူနေရတဲ့အတွက်အခက်အခဲဖြစ်နေတယ်လို့စံလူရန်စိန်ကဆက်ပြောပါတယ
်ဒီဒေတာခန့်တွေကစံဝယ်လို့ရတဲ့ဒီပန်နန်းတင်နောင်မွန်ဖက်ကိုဆီးပြီးတော့မှစံတွေနေစားကြတယ်အခုချက်ဒေတာနဲ့ဒီခါကပူဒေတာကနေ9ရက်6ရက်လမ်းလျှောက်ပြီးတော့မှစံတွေဝယ်ပြီးတော့မှစားကြတယ်ခေခေကျောင်းနိုင်ကတော့
ထကပူရစီတောင်နန်းဒေတာဟာပူတာဦးမြို့နဲ့မန္တလေးခါကွာဝေးပြီးတော့မြန်မာနိုင်ငံမြောက်ဘက်အစွန်ဆုံးဗနန်းတေမြို့နဲ့6ရက်ကြာခြေကျင်သွားရတာဖြစ်တဲ့အတွက်ရိတ်ခါရရှိရေးမှာခက်သွေ့နေတာပါ။အဖရိကခက်ခဲနဲ့ကြုံတွေ့နေရတဲ့အနည်းဆုံးကြေးရွာစီသွားရောက်ခဲ့ပြီးဒေသခံတောင်သူတွေနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အစီအစဉ်ကိုပြည်နယ်ဆွေရထံမှာတင်ပြထားတယ်လို့ရဝံတိုင်းတိုင်းရေးရဝန်ကြီးဥရနန်းဖုံကပြောပါရတယ်
။ကျွန်တော်အဲ့ဒါကိုတချင်ပြည်နယ်ဆွေရအနေနဲ့သွားရှိသေးတော့ဒီဒေတာခံဒီရွာ6ရွာလူထုတွေနဲ့မြင်းမြန်းခဲ့တယ်အဲ့လိုကြိတ်ဝဲကြလို့အမီးမရှိရလို့တောင်ရအဲမဆိုင်ရှိရတာတို့ဆက်ရှိတဲ့ဟာတွေလည်းကြိတ်တွေကပျက်စီးလိုက်လို့အခေခေတော့ကိုကျုံနေတဲ့အခြေအနေမှာရှိပါတယ်ကျွန်တော်အဲ့ဒါကိုရှင်းရှင်းအသေးအကိုဝင်ကြည့်ဖို့ဒီအစီအခံတွေတင်ထားပါတယ်ဆက်ဆဲတွေကဘုံရင်ပေးဖို့အခြေအနေဆိုတာတော့တချင်းပြည်နယ်အသေးအဖွဲ့ရဲ့အစိုးရဆက်တဲ့ပြီမှာပါတနေ့တလောက်တော့အဲဂူညီပတ်ကူးဖို့တော့ရှိမှာပါ
ကြည်ရဆယ်ရောကအ ਨੇ စုံလူ1000ခန့်အတွက်စံရိတ်ခါကူညီလိုအပ်နေတယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။ခါကာပူရာစီတောင်တန်းဒေသစံရိတ်ခါပြတ်လတ်နေတဲ့အခြေအနေကိုအစိုးရအနေနဲ့လှတော်လောကွင်းစင်းလေ့လာတဲ့အဆင့်မရှိပြီးထောက်ပံ့မှုအစီအစဉ်မပြုတ်လောက်ရသေးဘူးလို့လည်းနောင်မိုမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးချန်တန်ခင်ကပြောပါတယ
်။ဘယ်လိုထောက်ပံ့မလဲဆိုတဲ့ဥစ္စာကတော့သူရဖွဲ့သူတို့တိုင်ပင်တို့မရှိတဲ့ဘုံမြေကြီးကိုတော့သူတို့အဲထောက်ပံ့တဲ့ရောက်တာတော့သူတို့များတော့မရှိသေးဘူးခုတည်းတော့
ခါကာပူရာစီဒေတာဟာတစ်နှစ်ပတ်လုံးရေခဲနေတဲ့ဒေတာဖြစ်ပြီးစဘာဆိုင်ပြုတ်လို့မရတာကြောင့်ဒေတာခံတောင်သူတွေဟာပြောင်းဖူးဆက်နဲ့ကြုံကြတာအဓိကဆိုင်ပြုတ်နေပါတယ်။ကချင်ပြည်နယ်မြောက်ပိုင်းဒေသဟာသွာလာရေးခက်ခဲရှိနေတယ်လို့ဒေသတွင်းလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIU နဲ့မြမတပ်မတော်တို့ကြားတိုက်ပွဲမကြာခဏဖြစ်ပွားနေပြီးတော့ပူဇာဦးကားလန်းဟာလည်းမကြာခဏအဆိုသလိုပိတ်ပင်ဖျက်ဆီးခံနေရပါတယ်။လုံခြုံရေးချင်နေကြောင်းလောင်စာစီအပါဝင်စံတင်ပို့မှုကိစ္စမှာလည်းစီစစ်မှုအကန့်အသတ်နဲ့ပိတ်ပင်နေရမှုကြောင့်ဒေသခံတွေအတွက်ကုန်စင်တုံးကြီးမြင့်မှုကံကိုလည်းခံနေရပါတယ်ခင်ဗျာ။